ဘာသာရေးလွတ်လပ်ခွင့်အဆင့်မှာမြန်မာနိုင်ငံကိုတီယာဝမ်အဆင့်နဲ့ဆက်ပြီးတက်မှတ်ဖို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်ကော်မရှင် USCIRF ကထောက်ခံတင်ပြလိုက်ပါတယ်။အထူးသဖြင့်စိုးရိမ်မှုရှိတဲ့နိုင်ငံများစီးရင် CPC ထဲမှာတရုတ်၊ Eritrea၊ Iran ၊ North Korea ၊ Saudi Arabia ၊ Sudan ၊ Turkmenistan ၊ Uzbekistan တို့နဲ့အတူမြန်မာနိုင်ငံကိုလည်းဆက်ပြီးထည့်သွင်းတက်မှတ်ဖို့ USCIRF ရဲ့နှစ်ပတ်လည်စင်ကစားမှာတင်ပြထားတာပါ။တီယာဝမ်အဆင့်မှာဆက်ပြီးတက်မှတ်ဖို့ထောက်ခံတင်ပြတဲ့အဓိကအကြောင်းကတော့ရိုဟင်ဂျာမွတ်စလင်တွေပေါ်ခွဲခြားဆက်ဆံမှုတွေဆက်ရှိနေကြတဲ့အကြောင်းလို့ USCIRF ရဲ့အစိုးရကမှဖော်ပြထားပါတယ်။နိုင်ငံတွေရဲ့ဘာသာရေးလွတ်လပ်ခွင့်အဆင့်ကိုတတ်မှတ်တာမှာ TR1 နဲ့ TR2 အဆင့်နှစ်ဆင့်ရှိပြီး TR1 ကတော့ပိုဆိုးတဲ့အဆင့်ဖြစ်ပါတယ်။ကမ္ဘာတဝန်းမှာလည်းဘာသာရေးလွတ်လပ်ခွင့်အခြေအနေဟာဆိုးရွားနေသေးတယ်လို့ဒီအစိုးရကမှထောက်ပြထားပါတယ်။အထူးသဖြင့်တော့အစ္စလာမ်နိုင်ငံတွေကအခြေအနေတွေကိုအထူးထောက်ပြထားတာပါ။ကမ္ဘာတဝန်းမှာအဆိုးရွားတွေဟာဘာသာရေးဆိုင်ရာအဖွဲ့အစည်းတွေအထူးသဖြင့်တော့လူနည်းစုဘာသာရေးအစုအဖွဲ့တွေနဲ့အဲ့ဒီတိုင်းပြည်တစ်ခုကအစဉ်အလာကိုးကွယ်ယုံကြည်လာတာမဟုတ်တဲ့ဘာသာရေးတွေပေါ်ထိန်းချုပ်မှုတွေကိုပိုပြီးတင်းတင်းကြပ်ကြပ်လုပ်လာနေတယ်လို့အစင်ကစားမှာဖော်ပြထားပါတယ်။ TR2 အစဉ်နိုင်ငံတွေအဖြစ်တော့အာဖဂန်နစ္စတန်၊အဇာဘိုင်ဂျန်၊ကျူဘာ၊အိန္ဒိယ၊အင်ဒိုနီးရှား၊ကဇက်စတန်၊လာအို၊မလေးရှား၊ရုရှားနဲ့တူရကီနိုင်ငံတွေကိုသတ်မှတ်ဖို့အကြံပြုဖော်ပြထားပါတယ်။ USCIRF ဟာပါတီဆွဲကင်ပြီးတည်ကြလွတ်လပ်တဲ့ American Federal အစဉ်အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။